ဆယ်ရီစောက်လို့ရတဲ့အကျိုးမြတ်တွေတဲ့ပိဆက်လိုက်ရတဲ့အရင်းအမြစ်တွေကပုံများလာကြောင်းမြန်မာနိုင်ငံမှာနောက်ထပ်စောက်ဖို့ရည်ရွယ်ထားတဲ့ရေကာထားစီမံကိန်းတွေကိုရပ်တန့်ပေးဖို့တောင်းဆိုကြတာဖြစ်ပါတယ်။ရန်ကုန်မြို့မှာကျင်းပတဲ့ရေကာထားနဲ့ပြည်သူ့ဘဝမလုံခြုံမှုများမြန်မာမြင့်များအတွက်လာအိုနိုင်ငံမှာသင်ငန်းစာယူခြင်းအခမ်းအနားတက်ရောက်လာသူတွေနဲ့ပညာရှင်တွေကထောက်ပြတောင်းဆို ကျွန်တော်တို့ရဲ့ဒီဇိုင်းတွေကိုတော့ကျွန်တော်တို့ရဲ့ဒီဇိုင်းတွေကိုတော့ကျွန်တော်တို့ရဲ့ဒီဇိုင်းတွေကိုတော့ကျွန်တော်တို့ရဲ့ဒီဇိုင်းတွေကိုတော့ကျွန်တော်တို့ရဲ့ဒီဇိုင်းတွေကိုတော့ကျွန်တော်တို့ရဲ့ဒီဇိုင်းတွေကိုတော့ကျွန်တော်တို့ရဲ့ဒီဇိုင်းတွေကိုတော့ကျွန်တော်တို့ရဲ့ဒီဇိုင်းတွေကိုတော့ကျွန်တော်တို့ရဲ့ဒီဇိုင်းတွေကိုတော့ကျွန်တော်တို့ရဲ့ဒီဇိုင်းတွေကိုတော Nanga, XB, XN, say, Juja, Chingha, Nyabe, Chidajau, a shame, season, Lade, Yiriha, Jira, Chowyap, Jagwagavi, Lubang, Lisa, Tonga, Tisonga, Lutiavari. La Unanganga, say, Jujaraha, Julian Narema, Chikabi, Numananga, Bogota, Ditaji, Yitashi, Muga, Swatong, say, Jujaraha, August Lade, Mapchabari, Swatong, say, Jurajau, Tika, Kanzagia, de Tilagan, Rigale, Tururi, Kanzagia, the Lu, not tap, Diduri, Makanzaya, not tap some may say Rigo, Pian Sinsabune, a cushiony, they say Rigo, Pian B, Pupin, Taming Bogule, Nita, Yakanari, Shibari.
Hello, General.
ဒီနောက်ကြံနေဆယ်တွေဆယ်ရလဲပဲဘယ်လိုပဲဖြစ်ဖြစ်ဒီအမ်အိုအများပြည်သူတွေမနဲ့တော့ကျွန်တော်လိုတောင်သူမျိုးတွေမဖြစ်အောင်တော့ကျွန်တော်ထိန်းသိမ်းစောင့်ရှောက်ပြီးတော့ဖြစ်စေချင်တဲ့ဆန္ဒတွေရှိပါတယ်ဆယ်ဆောင်မဲ့စီမံကိန်းတွေနဲ့အတူကုမ္ပဏီတွေခရိုနီစီးပွားရေးလုပ်ငန်းရှင်တွေကအဖို့တန်တစ်တွေထုတ်ယူတာညီတွေတိနာတယံစာတာတူဖော်တာတွေရင်ဆိုင်ခဲ့ရတယ်လို့ဒေတာခံတွေက ဒီနိုင်ငံကစေချိုးကြတာနဲ့မြန်မာနိုင်ငံကဆွာစေချိုးတဲ့ကိစ္စတွေမှာတူညီတဲ့အချက်တွေကတော့ဒေသခံတွေကိုကြိုတင်အသိပေးတာမရှိခဲ့ပါဘူး ပြီးတော့ဆယ်ရီရဲ့အခြေအနေကောင်းပါတယ်ဆိုပြီးနေစဉ်တုံနိုင်ငံပိုင်သတင်းစာမှာကြေညာပြီးနောက်နေမှာပဲဆယ်ချိုးကြခဲ့တာဟာသတင်းအချက်လက်မှန်ကိုပြည်သူတွေမရရှိခဲ့တာပဲဖြစ်ပါတယ်ပြီးတော့အဲ့ဒီဆယ်ချိုးပေါက်တဲ့နေရာဟာ၆ပေလောက်သာရှိတယ်လို့ဆယ်မြောင်းဦးစီးဌာနကထုတ်ပြန်ခဲ့တာပါအခုဒီနေရာဆိုလို့ရှင်เนาะစွာဆယ်ရေလောင်တမန်စတင်ချိုးပေါက်တဲ့ရေပိုလွဲနေရာဖြစ်ပါတယ်ထ
ပါတယ်ရှင်
။နောက်တစ်ခုကဆယ်ရီဆောက်ဖို့အတွက်ဒေသခံတွေနေရက်ကနေပြောင်းရွှေ့ပေးခဲ့ကြရပါတယ်။ဆယ်ကျိုးပြန်တော့လဲရေကြီးနှိမ့်မြုပ်တဲ့ဒုက္ခတွေကိုခံစားရပြန်တယ်။ဆွမ်းဆယ်ကြီးဆောက်တုံးကရွှေ့ပြောင်းခဲ့ရတဲ့တုံကြီးကျွရအုပ်စုဒေသခံဦးမြင့်လွင်ဦးကအခုလိုပြောပါတယ်
။ပြောချင်တာကဘယ်လိုလုံးဆိုတဲ့အခါကျတော့ဒီဆယ်ကြီးရွှေ့ပြောင်းလာတဲ့အချိန်ခါမှာဒုက္ခဆင်းရဲရောက်သွားတာကတော့ပြည်သူအများစုပဲ။ဒီဆယ်ကြီးကျိုးသွားလိုက်တဲ့အပေါ်မှာပြည်သူလူထုအသက်အိုးအိမ်ကကျွန်တော်တို့အထက်ပိုင်းကလူတွေတင်မကဘူးအောက်ပိုင်းကလူတွေဟိုရာထောင်ရှိပါဟိုဒုက္ခဆင်းရဲရောက်တဲ့အတွက်ကြောင့်မလို့အရှားအရက်ဒေသကလူတွေကိုလည်းကျွန်တော်တို့လိုဒုက္ခဆင်းရဲမရောက်စေချင်ဘူးဗ
ျဆယ်ရီတိဆောက်မဲ့နေရာဟာလည်းတိုင်းရင်းသားဒေသတွေဖြစ်နေပြီးပြည်ရေးစစ်မငြင်းချမ်းသေးတာမျိုးရပြဿနာတွေရှုပ်ထွေးနေတာတရားဥပဒေမစိုးမိုးတာတာဝန်ယူမှုတာဝန်ခံမှုပွင့်လင်းမြင်သာမှုဆိုတဲ့လိုအပ်ချက်တွေရှိနေသေးတာဟာဒေသခံတွေအတွက်စိုးရိမ်စရာအခြေအနေတွေလို့လည်းပြောပါရယ်ဘောကထရေအားလျက်စစ်တိဆောက်မဲ့ကြောက်ကြီးမြို့နယ်ကဒေသခံဦးတန်းကြီးလေးကအခုလိုပြောပါရယ်
ကျွန်တော်တို့ကတစ်ဖက်မှာရလဒ်ကြီးရတော့အာကောင်းတယ်ဘူးမစစ်တိုက်ရေးအတောင်မကြရအောင်ဝန်တာကြတယ်ဒါကို NCC စာချုပ်ကိုကျွန်တော်တို့ကြိုးစွဲရင်းရင်းရဲ့ဘက်ကိုလည်းတွားသိတယ်ဒါပေမဲ့ကျွန်တော်တို့ကအခုဖြစ်နေတာကအဲ့ဒီပြန်သာတာအရင်ကပြေးလိုက်ရတာကပက်ပက်ဆက်ဆက်ကြီးဆို
နောက်တစ်ခုကမြစ်ဆုံဆဲကြောင့်ပြောင်းရွှေ့ခဲ့ရတဲ့ဒေသခံတွေဟာအခုချိန်ထိဒုက္ခတွေဟင်ဆိုင်နေရုံလို့လည်းပြောကြပါဗျ။လက်ရှိအနေဒီအစိုးရမတက်ခင်တုန်းကတော့မြစ်ဆုံဆဲနဲ့ပတ်သက်ပြီးအာမခံချက်တွေပေးခဲ့ပေမဲ့အခုချိန်မှာတော့အစိုးရကိုမယုံတော့ဘူးလို့တန်ဖဲရွာဒေသခံတော်နူးရာကပြောပါဗျ။ဘာလို့
တောင်ဒီအောင်မြင်သားရွာမှာနေတဲ့အချိန်မှာတော့ဒီအခုအစိုးရသူတို့အစိုးရမဖြစ်ခင်တုန်းကကျမတို့ပြောတော့ပါတယ်အချိန်ဒီမှာအဲကျမတို့ NLD ပါတီကြီးအစိုးရတက်လာခဲ့ရင်ဒီမြစ်ဆောင်အကြောင်းကိုပထမအုပ်ဆုံးစဉ်းစားပေးမယ်တဲ့နောက်ပြီးတော့နိုင်ငံစာချုပ်စာတမ်းကိုလည်းဒီလိုလူစုကိုချပြမယ်တဲ့အခုချိန်ဒီကျွန်တော်တို့မသိပါဘူးလို့အစိုးရဖြစ်သွားပြီအဲ့ဒါအကြောင်းကိုကျမတို့ကတော့မယုံတော့ပါဘူးလို့လည်းအဲပြောချင်ပါတယ်
မြန်မာနိုင်ငံမှာလက်ရှိတိဆောက်ပြီးတဲ့ဆဲပေါင်း235ခုရှိပြီးအဲ့ဒီဆဲတွေအလုံးကိုလည်းပြန်ပြီးပြုပြင်ထိန်းသိမ်းမှုလိုအပ်နေတယ်လို့ဆဲမြောင်းကျွမ်းကျင်သူတွေကထောက်ပြတာတွေရှိပါတယ်ဆဲတွေကနေလျှက်စစ်ဆန့်အင်ရောက်ဖို့ရည်ရွယ်ခဲ့ကြပြီးမြေဒေသခံတွေအတွက်ကတော့တဘာဝပဝင်းကျင်ထိခိုက်တာတွေလူမှုဘဝထိခိုက်တာတွေပြည်သူဘဝလုံခြုံမှုနည်းတာတွေဟာလက်တွေမှာလာအိုနိုင်ငံ SPHN ဆဲနဲ့မြန်မာနိုင်ငံကစွာဆဲကျူတာတွေကနေတင်ငန်းစာရလိုက်တယ်လို့လည်းပြောပါတယ်ဒါအပြင်မြန်မာနိုင်ငံဟာအကျင့်ပြတ်ခြားစားမှုမြင့်တဲ့နိုင်ငံတဘာဝဘေးအန္တရာယ်ခံရနိုင်မှုအများဆုံးနိုင်ငံတွေမှာပါဝင်နေတာကြောင့်ဒီထက်ပိုဆိုးတဲ့အခြေအနေတွေမရောက်အောင်လှုံ့ဆော်ပေးဖို့လိုတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကြံ့ကျင်သူဒေါက်တာမြင့်စောကပြောပါတယ်ရှင
်ကျွန်တော်တို့မှာအခုအထိမှာဆောက်ခဲ့ပြီးသား30တွေရှိပါတယ်ဒီဆောက်ခဲ့ပြီးသား30တွေရဲ့အကျိုးအပြစ်ကိုတော့ကျွန်တော်တို့သိသိကြကြစမ်းသစ်ထားတာမျိုးရှိသေးပါဘူးဒီနေ့ကျွန်တော်တို့မြန်မာနိုင်ငံမှာစွာနဲ့ပတ်သက်တဲ့ပြဿနာတွေကျွန်တော်တို့ကြုံရတယ်လုတ်ခဲ့ပြီးတလောက်အခြေအနေတွေရဲ့အကျိုးအကြောင်းနဲ့ကြုံတွေ့ရတဲ့အခြေအနေကိုတော့စမ်းသစ်ခြင်းမရှိဘဲနဲ့အစ်စ်အစ်စ်တွေထပ်ဆိုပြုပြီးလုပ်မယ်ဆိုတာမျိုးကကျွန်တော်တို့အနေနဲ့လက်ခံနိုင်ကြမရှိပါဘူးအဲ့ဒီအတွက်ကျွန်တော်တို့ဒီရေးတကားသာစီမံကိန်းအစ်စ်ကြီးတွေကိုကျွန်တော်တဘောပေါင်းချင်ဆိုင်ရအခြေအနေတစ်ခုတည်းပေါ်မှာမဟုတ်ဘဲနဲ့လူမှုဘဝနဲ့နိုင်ငံကြီးကကျွန်တော်တို့ဒီဒီကရာသမီးကြီးတွေကိုရက်တံဖို့နဲ့နောက်လူလူအတွက်ထိခိုက်များမဲ့အစ်စ်အစ်စ်တွေဆက်မလုပ်ဖို့တောင်းဆိုတာဖြစ်ပါတယ်